โอเคရေဘော်တကူဆရာဝန်ကြီးဒေါက်တာမမိုးခင်ဗျာအားကစားပြင်းပြင်းထန်ထန်လုပ်တာကြောင့်နှလုံးနဲ့ပတ်သက်ပြီးတော့ဗောနော်အသက်ဆုံးရှုံးနေတဲ့အပိုင်းကိုကျွန်တော်တို့ပြီးခဲ့တဲ့ဘက်ကပြောတဲ့နေရာမှာဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်တဲ့အနေအထားတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာကြီးအဲ့တော့ဒီတစ်ခေါက်တော့ဆရာကြီးဒီဖြစ်လာပြီလို့ရှင်ဗောနော်ဘလို့ကာကွယ်နိုင်တယ်အသက်မဆုံးရှုံးအောင်ဗောနော်ဘလိုမျိုးအရေးပေါ်ပြည့်စုံကုသပေးတဲ့နယ်ဆိုတာကိုကျွန်တော်တို့အဓိကပြောမှာဖြစ်တဲ့အတွက်ဆရာကြီးဒီဖြစ်လာလို့ရှင်ဘာတွေကိုအဓိကစပြီးတော့တတိထားတယ်လဲဆရာဘာတွေလုပ်တယ်လဲ
ဒီကတော့အလ္လာဟ်ပွဲတွေမှာအလ္လာဟ်သမားတွေဖြစ်ပြီးတဲ့ချင်းယုတ်တိရဲ့ဒေတာတော့မယ်ကျမထနိုင်ဘူးဒီလိုအခြေအနေမျိုးရှိတာနဲ့တခြင်းပဲချက်ချင်းပြည့်စုံကုသမီးရမယ်လူကတော့ကိုယ်နဲ့တူကစားနေတယ်အထူးသဖြင့်ဘောလုံးပွဲတွေဟာမျိုးဗိုလ်လီဘောလုံးပွဲတွေကအပြင်ပတ်တိပေးတဲ့ရှိတဲ့သူစီးပွဲပါရှိတယ်ဒီလိုပွဲရချက်ချင်းအလ္လာဟ်သမားကိုတကယ်တော့အားလုံးတိုက်ပြီးတော့ဒီလိုပြုရမယ်ပြေးပြီးတော့ပေးတယ်ပထမဆုံးအစီအလင်းနဲ့သူ့ကိုစမ်းသပ်ကြည့်ဖို့လိုတာကနှလုံးကုန်သေးလားမကုန်ဘူးလားဆိုတာကိုသူ့ရဲ့သွေးကုန်လုံးစမ်းလိုက်ရတယ်။ဒါပေမဲ့ရှိတဲ့သွေးတို့ကြောရနေပြီးတော့လက်သေးနဲ့မေးရုံနဲ့အောင်တာမှာဒီလိုစမ်းကြည့်ဘူး။အဲ့တော့သွေးကုန်လုံးကမရဘူးဆိုရင်အသက်ရှူလားမရှူလားကြည့်ရမယ်ဒီမှာ။အသက်မရှူနိုင်တော့ဘူးအသက်ရှူလေရက်နေတယ်။ဘာလို့ပြောကြလဲ။ဒီရလားမရလားကြည့်ရ။ဒီလည်းမရဘူးဆိုရင်ဒီသုံးချက်နဲ့ညီနေတယ်ဆိုတာမျိုးတွေနဲ့နှလုံးကိုဖိတဲ့အရေးပေါ်ပြုစုကြတဲ့နည်းနဲ့ချက်ချင်းပြုစုကြတာအဲ့တော့အဲ့ဒီမျိုးကစားနေတဲ့အဖွဲ့ချင်းချင်းတော်၎င်းဒိုင်ယူကြီးတော်၎င်းဝကြီးပိတ်သက်တော်၎င်းဆေးဖွဲ့တော်၎င်းအဲ့ရနေပြီးတော့လုတ်တက်လို့လုတ်လိုက်ရင်မားနေရတဲ့လုံး survivor rate ကများလာအဲ့လိုမျိုးတွေကိုမလုတ်နိုင်မလုတ်ရင်တခြားရာသုံးနိုင်အောင်ပဲသူကရှင်းနိုင်ကြည့်ရှု
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အရေးပေါ်ပြုစုကြတာမျိုးကိုဘယ်လိုလုပ်ရမလဲဆိုတာအတိအကျရှင်းပြပေးလို့ရမှာဆရာ
PPR လို့ခေါ်တာကတော့အင်္ဂလိပ်လိုဆို cardiopulmonary resuscitation မှာရင်ဘတ်နှိပ်တဲ့ကျေးဇူးကြတယ်ညီလေးအဲ့ကျတော့လူနာဟုချက်ချင်းနဲ့ပြလက်ပြန်လိုက်တယ်ပြီးတော့မာတဲ့နေရာတစ်ခုခုကိုရွှေ့လိုက်တယ်ရွှေ့ပြီးတော့လူနာကိုပြလက်ပြန်ပြီးလူနာရဲ့ရင်ဘတ်အလဲကောင်ပေါ့နော်ရင်ညိုရိုးရဲ့အပေါ်နာကိုကျေးဇူးပြုတဲ့လူကလက်နှစ်ဖက်ကိုချိတ်ပြီးတော့လက်ကနောင်နဲ့ခိုက်ပုံကိုဒရောင်စစ်ကိုဖြောင်းဖြောင်းတန်းပြီးနှိပ်ရရင်ဘတ်ကိုဖိနှိပ်ရဖိနှိပ်တဲ့အခါမှာအချက်30နှိပ်ရနေပြီးတော့တယောက်ကနှာခေါင်းကိုပိတ်ပြီးတော့ဒါကနေပြီးတော့လေမှုသွင်းတဲ့မကျင်တော့
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီနှလုံးကိုဖိကြတဲ့ဒီလေမှုသွင်းတာအတွက်ပေါ့နော်အချိန်ဟိုကန့်သက်ထားချက်ကိုရှိလားဆရာကြီ
းအချိန်သုံးတယ်ရင်ဘက်ကိုပြိနေတဲ့အခါမှာနှိပ်ရမယ်နှုံသားလို့ရှိတိမိမိကိုအချိန်တရားနဲ့120ဒီနှိပ်ရမယ်အများအပြည့်ဤနှိပ်အိုးလေးဆိုအဲ့လိုမျိုးနော်အင်းလိုခေါ်ရင်တော့ကပို့ပြီးတော့အချိန်ပြင်းတယ်ဒါထဲမှာအဲလေးတက်တဲ့ခေါ် 1N 2N 3N 4N 1 2 3နေရာလေးကမှာပို့နှိပ်သွားမှာနော
်အဲ့လိုတစ်ခါနှိပ်တိုင်းပါပါဆရာနော
်ဟုတ်ကဲ့တစ်ခါနှိပ်တိုင်းမှာ1 2 3နှိပ်သွားမှုတွေပြီးရနှုံးသားလေးကိုတိမိမိကိုဒီတရားနဲ့120ဒီနှိပ်ရတာတစ်ခါတည်းမှာနှစ်ချိန်လုံးတော့နှိပ်ရတော့အဲ့ဒီအချိန်မှာပဲဒီလိုမျိုးအားလားကွင်းထဲမှာ AED လို့ခေါ်တဲ့ automatic extremity defibrillator ကို AED ကအလိုလျောက်လုံးလုံးဆွဲတဲ့စက်အစ်စက်ကအရန်လွယ်လူတိုင်းသုံးလို့ရထုံမျိုးတိုးတဲ့နိုင်ငံတွေမှာဆိုရင်သူတို့ဆိုင်လို့သူရှင်ရုံလို့ဒိဋ္ဌဗုဒ္ဓရုံလို့ပတ်စကားပြည့်ဒီလိုမျိုးတွေမှာတော့ထားလို့ရှိရင်လူတိုင်းသုံးလို့ရအောင်လို့ရတယ်။အဲ့ဒီဆက်ကိုအမီးဆုံးရှိရင်အဲ့ဒီဆက်ကြောင့်ဒီရဲ့အသက်ရှင်မှုနှောင်းလည်းပိုတက်တယ်။အဲ့ဒီဆက်ကိုပြေးယူဖို့အတွက်တယောက်ကိုခိုင်းရမယ်။အဲ့ဒီပြေးယူပြရမယ်ဆိုရင်ရောက်လာဒီနှလုံးကိုဖိနှိပ်နေတာကိုတော့ရက်လို့မရဘူး။
ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတဲ့အဲ့ဒီဆက်ကိုဘယ်လိုမျိုးသုံးနိုင်လဲဆိုတာအတိအကျရှင်းပြပေးပါလားဆရာ
။ဆက်မှာပါတဲ့ကြေကာကတ်ထားတဲ့အပြားလေးနှစ်ခုရှိတယ်။အဲ့ဒီအပြားလေးကလည်းဘယ်နေရာမှာကတ်မယ်ဆိုတော့ပုံပါတယ်။ရှင်ဘက်ကဘယ်ဘက်နဲ့ညာဘက်တစ်ဖက်တစ်ချက်စီမှာကတ်ပြီးတဲ့အခါမှာဆက်ကနှလုံးခုန်တံကိုကတ်ပြီးတော့ဒီတက်လို့ကတ်စပြီးတော့ဆစ်ဆေးဆစ်ဆေးတဲ့အချိန်မှာခဏကြက်ပေးပါလို့ဆက်ကသူ့လူလူအတန်ထွက်ပြီးတော့အော်ဟာ။အော်တဲ့အခါကျရင်နှလုံးခုန်နေနေလို့ခဏလေးကြက်ပေးလိုက်လို့ရတယ်။ဆေးဆက်ကတော့ကြက်ပေးလိုက်။အဲ့ဒီဆက်ကနေပြီးတော့ဒီနာအတွက်ချော့ရက်ကိုလိုပါတယ်ချော့ရက်တဲ့ခလုတ်ကိုနှိပ်ပါလို့ပြောတယ်နှိပ်ပါလို့ပြောတဲ့အချိန်မှာအဲ့ခလုတ်ကိုနှိပ်လိုက်နှိပ်လိုက်တဲ့နေ့ချင်းနဲ့ဒူနာချော့ရက်လိုက်တဲ့အခါမှာနှလုံးခုန်မှပြန်ရလာတာမျိုးရှိတယ်ဒီလိုဖြစ်ဖြစ်မရသေးဘူးဆိုရင်ဆက်ပြီးတော့ဂျင်ဘတ်ပိတာဂျီပုတ်သွင်းတာထပ်လုပ်နေရမယ်ပြီးနောက်နှစ်မိနစ်ကြာတဲ့အခါမှာဆက်ကတခါပြန်ပြီးတော့သူဆစ်ဆေးဒီလျက်ပြတဲ့နဲ့ချော့ရက်နဲ့မရိုက်ဘူးဆိုတာကိုသူကပြောတယ်ဒီတိုင်းနဲ့ဆိုရင်နှလုံးကိုမဆက်နိုင်ဘူးရိုက်ဆိုတဲ့အချိန်တိုင်းအဲ့ခလုတ်လေးကိုနှိပ်လိုက်တဲ့အခါနှလုံးဆက်ကနေပြီးတော့နှလုံးကိုလျှက်ဆက်ကပြုတ်ပြီးတော့ရိုက်တယ်ဒီလိုမျိုးနဲ့အသက်ကြီးပြန်ရှင်နေဘူးတဲ့လူအများကြီးရှိရုပ်သာအရန်ကိုတုံးကြတော့ပြင်ပွဲလုပ်တဲ့အာသာပွဲတွေဆိုရင်ဒီဆက်ကိုအရှိမဖြစ်ထားရတဲ့ဥပဒေရထားရတဲ့အခြေအနေမျိုးရောက်ပါတယ်အဲ့တော့ရေပေါ်အန်ဂျီလန်စီမလာခင်ဆက်ကြဒီဥစ္စာကိုဇက်တိုက်လုပ်ပေးနေမယ်ဆိုရင်ဒီအာသာသမားရဲ့သက်ရှင်မှုလုံးဝပို့ပြီးတော့ညှိမှားလာတာကိုတွေ့ရ
ဟုတ်ကဲ့ဆရာဒီဆက်ပေါ်ဆရာနော်တော်တော်အသုံးဝင်တဲ့ဘောရှိတဲ့အတွက် ဒီရေဝကမလာခင်မှာအမြန်300ရောင်ဆိုင်မြန်မာနိုင်ငံမှာဘလူနေရာတွေကနေအမြန်သွားပြည့်ယူလို့ရနိုင်လဲ
တကယ်တော့ AED ဆိုတဲ့ဆက်ကလေအမှန်ကလည်းတကယ်ပြိုင်ပွဲတွေလုပ်မယ်ဆိုရင်အားကစားအဖွဲ့ချုပ်ဒီအကုန်လုံးမှာအဲ့ဒီစိတ်လောလောဆယ်မြန်မာနိုင်ငံမှာရှိနေဒီဆက်ကတကယ်ဥမာသူ့နာအားကစားကွင်းလိုမျိုးအန်ဖန်ကွင်းလိုမျိုးမြန်မာမျိုးတွေမှာဆိုရင်အားကစားကွင်းတွေစီးကန်းနေမှာစီးအဖွဲ့တွေလက်ထက်မှာထားတာပုံမှန်ပြမှာရှိနေတယ်နောက်တစ်မျိုးကတော့ဒီဆက်ကအနည်းဆုံးဆိုရင်တော့ကျွန်တော်လူစီကစတိုးဆိုင်လို့အခုဆိုရင်တော့ဟိုတယ်လို့အမှုနဲ့မိသားရဆေးကန်းလို့သူပတ်စီဆေးကန်းတော်မြင်လာမှလည်းဒီဆက်ပြီးတော့မှအခုလိုလိုရှိ
ဟုတ်ကဲ့ဆရာကြီးအခုလိုအရေးပေါ်ပြည့်စုံမှုကောင်းနိုင်ပြီလို့ရှိရင်တော့အများဆုံးဆေးရုံရဖို့အပိုင်းပေါ်ဆရာနော်အဲ့ဒီအပိုင်းအတွက်ကောဆရာကြီးအရေးပေါ်ခေါ်နိုင်တဲ့နံပါတ်နဲ့ဘယ်လိုမျိုးဆက်သွယ်သင့်လဲဆိုတာကအကျံပေးပါအောင်ဆရာကြီး
တကယ်ပြန်ပွဲလေးဆိုရင်တော့ကျွန်တော်တို့ကအခုကမာဒီမာတော်မှဖြစ်နေကောင်ရေးပေါ်ဆေးဖွဲ့ရအများချင်းဒီတရားဝင်ပြန်ပွဲလေးမှာဆိုရင်လည်းပြောင်းမပိုင်တော့မှဒုနာကြီးဖြစ်ဖြစ်တည်ဒီနာကြီးရေဘော်ဒုနာကြီးအဖွဲ့ဖြစ်ဖြစ်ခေါ်ထားလို့ရှိအများကြီးတော့တကယ်လို့များရေဘော်ခေါ်မယ်ဆိုရင်တော့ဗမာပြည်မှာရေဘော်နံပါတ်ကိုအရန်တိုးတက်မှုတော့မရှိသေးဘူးထို့သော်လည်းပဲကိုလုံးမဲ့အာဂါဂါခွင်းနဲ့အမီးဆုံးခေါ်ဆိုနိုင်တဲ့အင်ဂျင်နီယာဆိုတော့ဗမာပြည်မှာတော့သောဒေရန်ကုန်မြို့မှာအစိုးရသေးုံမျိုးကိုခေါ်ဆိုလို့ရတယ်လို့ဒါပေမဲ့လူမှုရေးအင်ဂျင်နီယာပို့ပြီးတော့စဉ်းစားဖြစ်လူမှုရေးဒုနာကြီးအဖွဲ့အများကြီးရှိတယ်အဲ့ဒီတော့ဒီလိုလူမျိုးရေးဒီလိုလည်းတကယ်ခေါ်ဆိုမယ့်နံပါတ်ကြီးကအားကစားကွင်းထဲမှာအရေးပေါ်ရင်ခေါ်ဆိုရန်ကြတဲ့ဟာမျိုးစိုင်းမစ်လေးတွေကတော့အများမြင်တာကိုထည့်ထားမှတရားတော်ဖြစ်ရင်တယ်လီဖုန်းနဲ့အမီးကိုလှမ်းခေါ်လို့ရတော့တဲ့အခြေအနေရှိတယ်။လောလောဆယ်တော့ဗမာပြည်မှာနံပါတ်တွေအမျိုးမျိုးဖြစ်နေတယ်။ဒါမှမဟုတ်ကျွန်တော်တို့ဒီအရေးပေါ်အဖွဲ့ကြီးကတော့နောက်ပိုင်းမှာကဏ္ဍသုံးလုံးနဲ့192ဆိုတဲ့နံပါတ်ကိုအရေးပေါ်နံပါတ်ဖြစ်ခေါ်ဆိုလို့ရအောင်တော့ဒီကြောင်ရင်တော့ရန်ကုန်မြို့မှာခေါ်ဆိုနိုင်မှုအစီအစဉ်ရှိပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။